ယူကရိန်းစစ်ဘက်ကတာရှင်နိုင်တယ်လို့နေတိုးအဖွဲ့ကြီးကတသင်းကလေးတွေကပြောလိုက်ပါတယ်ယူကရိန်းကိုဥရောပသမဂ္ဂဝင်ခွင့်ပြုသင့်ကြောင်းဥရောပကော်မရှင်ဥက္ကဋ္ဌကအကြံပြုလိုက်ပြီးရက်ပိုင်းဖြစ်မှာနေတိုးအဖွဲ့အတွင်းမှုချုပ်ဂျန်စ်စတိုလန်ဘတ်ကအခုလိုပြောလိုက်တာဖြစ်တယ်လို့ဂျာမနီနိုင်ငံတုတ်သတင်းစာ Bild and Sonntag ကတင်ပြထားပါတယ်ယူကရိန်းစစ်တပ်ကိုခိမီလက်နက်တွေပံ့ပိုးနိုင်တာကြောင့်ယူကရိန်းရှိပိုင်ဒွန်ဘဒေသကိုရုရှားတပ်တွေရဲ့ထိန်းချုပ်မှုအောက်ကနေလွတ်မြောက်နိုင်မယ့်အလားအလာပိုများလာတယ်လို့လည်းသူကဆိုပါတယ်။စစ်ရေးပံ့ပိုးမှုအပြင်လောင်စာဈေးနဲ့စားတိုက်ခါဈေးတွေကတက်နေတာကြောင့်ဈေးစက်ကနဲ့ပေးဆက်ရတဲ့များလာပြီးမဲ့ယူကရိန်းကိုထောက်ပံ့ပံ့ပိုးနိုင်တာကလျှော့လို့မဖြစ်ပါဘူးလို့သူကနေတို့အတွင်းမှုချုပ်ကပြောပါတယ်။အလားတူအမြင်ကိုဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကလည်းစနေနေ့ထုတ် London Sunday Times သတင်းစာရဲ့သူ့အမြင်အခန်းမှာဆောင်းပါးရေးသားခဲ့ပါသေးတယ်။ရုရှားကသူ့တိုက်နိုင်စွမ်းကြီးကိုပြန်လည်စမ်းသစ်နိုင်တာထက်ယူကရိန်းကသူ့မြေကိုကာကွယ်နိုင်စွမ်းပိုကောင်းအောင်လုပ်နိုင်သလားဆိုတဲ့အချက်အပေါ်မှာအယားယာကမူတည်နေပါတယ်လို့ဘော်ရစ်ဂျွန်ဆန်ကဆိုပါတယ်။ယူကရိန်းကိုယောပသမဂ္ဂအဖွဲ့ဝင်လောင်းအဆင့်ပေးဖို့ယောပကွန်ရှင်ရဲ့ထောက်ခံတင်ပြချက်ကိုဒီအပတ်ထိပ်သီးအစည်းအဝေးမှာလက်ခံမယ်လို့ညွှန်နှင်းထားကြပါတယ်။ဒါပေမဲ့ယူကရိန်းဟာယောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ဖို့တော့နှစ်ပေါင်းများစွာစောင့်ရအောင်ပါ။